Ukraine မှာဖြစ်ပေါ်နေတဲ့စစ်ပွဲကြောင့်ဥရောပတလောအခက်ကြုံနေရခြင်းမှာဂျော်ဂျီယာနိုင်ငံကတော့မပြောင်းလဲမဲနဲ့စစ်ပွဲကြီးဖွံ့ဖြိုးလာခဲ့ပါတယ်။ Ukraine ကို Russia ဝင်တိုက်တာနဲ့ဒီစစ်ပွဲအတွက် Russia သမ္မတ Vladimir Putin ရဲ့လူသစ်ဆူဆောင်းမှုတွေကြောင့် Russia နိုင်ငံသားတသိန်းကျော်လောက်ဂျော်ဂျီယာနိုင်ငံနဲ့ဝင်ရောက်ခိုးလွန်ခဲ့တဲ့နောက်ပိုင်းဒီနှစ်အတွက်ကမ္ဘာမှာအများဆုံးစစ်ပွဲဖွံ့ဖြိုးတဲ့နိုင်ငံတစ်နိုင်ငံဖြစ်လာခဲ့တာပါ။ကမ္ဘာနိုင်ငံအများစုမှာစီးပွားရေးဆိုင်နဲ့ပြီးကတ်ဆိုင်မှာအန်ဒီယာဂျုံနေရချိန်မှာလူကြီးသုံးတန်းခွဲကျော်နေထိုင်တဲ့ဂျော်ဂျီယာမှာတော့ဒီနှစ်ကစီးပွားရေးက10ရာခိုင်နှုန်းလောက်တိုးလာနိုင်ခြေရှိတယ်လို့စီးပွားရေးဆောင်ကြည့်လေလာသူတွေကပြောပါတယ်။ February 24ရက်ယူကရိန်းကိုရုရှားဝင်တိုက်တဲ့နောက်ဂျော်ဂျီယာနိုင်ငံနဲ့ပြမတင်ဖြစ်တဲ့ရုရှားနိုင်ငံသား4000ကျော်ရောက်လာတယ်။မကြသေးခင်ကရုရှားသမ္မတပူတင်ရဲ့တပ်သားတွေစုဆောင်းမှုကြောင့်လည်းဒုတိယအချိန်နဲ့ဆုတ်လိုက်ပြုံလိုက်ရောက်လာတာဖြစ်ပြီးတော့ဒီနှစ်ထဲဂျော်ဂျီယာကိုဝင်လာတဲ့ရုရှားနိုင်ငံသားစုစုပေါင်းကအနည်းဆုံး3000လောက်ရှိနေပါတယ်။အခုလိုဝင်ရောက်လာသူတွေနဲ့တူသူတို့ရဲ့ငွေတွေပါဂျော်ဂျီယာထဲကိုရောက်လာတာဖြစ်ပြီးတော့ April ကနေ September လတည်းရုရှားကနေဂျော်ဂျီယာဘဏ်တွေထဲလွှဲခဲ့တဲ့ငွေကဒေါ်လာ3000ကျော်ပိုရှိပြီးဒါကမနစ်ကတည်းက50000လောက်များနေတယ်လို့ဂျော်ဂျီယာဘဟုဘဏ်ကပြောပါတယ်။